မင်္ဂလာပါရှင်လွတ်လပ်တဲ့အာရအသံ RFA ရဲ့2024ခုနှစ်ဇွန်လ15ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတို့ရင်းစင်ပါရှင်ဒီနေ့အစီအစဉ်မှာမြန်မာဟာကမ္ဘာမှာအကြမ်းဖက်မှုအများဆုံးနေရာဖြစ်ကြောင်းသုတေသနအဖွဲ့ထုတ်ပြန်ချက်နဲ့စစ်ကောင်စီကိုအရေးယူပေးဖို့လူအခွင့်အရေးလှုပ်ရှားသူတွေက ILO ညီလာခံမှာတောင်းဆိုလိုက်တဲ့အကြောင်းအပါအဝင်နောက်ဆုံးရသတင်းတွေကိုထုတ်လွှင့်ပါပါ။အခုရင်ဆုံးသတင်းတွေကိုပြောပြပါမယ်ရှင်။ရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကစစ်ကောင်စီတပ်စခန်း၄ခုကိုထပ်မံသိမ်းပိုက်နိုင်ခဲ့တယ်လို့ရခိုင်တပ်တော် AA ကဇွန်လ14ရက်မနေ့ကထုတ်ပြန်ပါတယ်။မောရဝရီဘီဟာနဲ့နှကောင်းတူစခန်းတွေအပြင်နာခခလေးတယင်းဌာနချုပ်နဲ့အလဲတန်ကျော်စခန်းကိုဂျွန်လ10ရက်နဲ့13ရက်မှာသိမ်းပိုက်နိုင်ခဲ့တာလို့ဆိုပါရယ်စခန်းသိမ်းတိုက်ပွဲတွေအတွင်းမောရဝရီဘီဟာမူပိုမူကြီးတေဇာထေးအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်200ကျော်သေဆုံးခဲ့တယ်လို့လက်နက်ခဲယမ်းတွေနဲ့စစ်တုံးပန်းတချို့လည်းဖမ်းဆီးရမိခဲ့တယ်လို့ဆိုပါရယ်စစ်ကောင်စီတပ်တွေကို AA ကအခုလိုသိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုံးမဖြေပါဘူးရှင်။စကိုင်းတိုင်းပူးတလင်းမြို့နယ်ညောင်ကုန်းရွာအနီးကိုစစ်ကောင်စီတပ်ကဇွန်လ13ရက်နေ့ညပိုင်းမှာဂျက်တိုက်လေယာဉ်နဲ့ဘုံကျဲခဲ့တာကြောင့်ဇနီးမောင်နဲ့နှစ်ဦးသေဆုံးပြီးနောက်ထပ်3ဦးဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါရယ်။သေဆုံးသူတွေကအသက်50အရွယ်ဦးမင်းငိမ့်နဲ့သူ့ရဲ့ဇနီးဖြစ်သူအသက်52နှစ်အရွယ်ဒေါ်ဆန်းဆန်းထေးတို့ဖြစ်ပြီးတိုက်ပွဲဖြစ်တာမရှိဘဲချက်တိုက်လေရင်နဲ့ပေါင်200ဘုံနှလုံးကျဲချတာကြောင့်တေဆုံးခဲ့တာလို့ဒေသခံတအူးကပြောပါရယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့စကိုင်းတိုင်းပြောခွင့်ရသူတိုင်းလူမှုရေးဝန်ကြီးဦးညွန်ဝင်းအောင်ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရှင်မြန်မာနိုင်ငံဟာကမ္ဘာမှာအကြမ်းဖက်မှုအများဆုံးနေရာဖြစ်ကြောင်းစစ်မြေပြင်ဆိုင်ရာသတင်းအချက်အလက်တွေထုတ်ပြန်တဲ့ ACLED သုတေသနအဖွဲ့ကပြောလိုက်ပါရယ် 2021 February လစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းပဋိပက္ခတွေကြောင့်အနည်းဆုံးအရက်သား 8,000 အပါအဝင်လူ 9,000 သေဆုံးပြီး 2,300 သိန်းခန့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဆိုပါရယ်လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကနိုင်ငံစည်းဝါးရေးကိုဆိုးရွားလာစေပြီးဆင်းရဲမွဲတေမှုတွေလည်းတိုးလာနေတယ်လို့ ACLED ရဲ့အစိုးရခန်းစာထဲမှာပါရှိပါရယ်ရှင်အိန္ဒိယအစိုးရရဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းအများစုဟာမြန်မာစစ်တပ်ကိုပံ့ပိုးနေပြီးလက်ရှိစစ်ရာဇဝတ်မှုတွေကိုလည်းအားပေးကူညီနေတယ်လို့ Justice for Myanmar ကဇွန်လ14ရက်နေ့မနေ့ကထုတ်ပြန်ပါတယ်။အဲ့ဒီလုပ်ငန်းတွေဟာလက်တလောစစ်လက်နက်ပစ္စည်းတင်ပို့ရောင်းချတာတွေအပြင်မြန်မာစစ်တပ်နဲ့စီးပွားရေးလှုပ်ဆောင်လို့တဲ့ဆန္ဒရှိနေတာတွေ့ရတယ်လို့လည်းဆိုပါတယ်။မြန်မာစစ်တပ်စီစစ်လက်နက်နှီးပညာနဲ့လောင်စာစီတွေရောင်းချနေတာတွေအလုံးပိတ်ပင်ဖို့နဲ့စစ်ဘက်ဆိုင်ရာတင်နန်းတွေအလုံးကိုလည်းရပ်ဆိုင်းဖို့ GFM ကအိန္ဒိယနိုင်ငံကိုတောင်းဆိုထားပါတယ်ရှင်။မလေးရှားနိုင်ငံစလန်ပန်းမြို့ကချင်းဒုက္ခသည်စာတင်ကျောင်းနှစ်ကျောင်းကိုဇွန်လ13ရက်နေ့မှာမလေးရှားအာဏာပိုင်တွေကဝင်ရောက်စီးနှင်ခဲ့ပြီးအထောက်အထားမရှိတဲ့မြန်မာနိုင်ငံသားကျောင်းဆရာမ5ဦးဖမ်းဆီးခံထားရတယ်လို့မလေးရှားချင်းဒုက္ခသည်ကုညီရေးအဖွဲ့ဥက္ကဋ္ဌကပြောပါတယ်။ကျောင်းနှကျောင်းကဆီယမ6ဦးနဲ့ထမင်းချက်သားမိ2ဦးစုစုပေါင်း10ဦးဖမ်းဆီးခံခဲ့ရတာဖြစ်ပြီး3ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ဆီယမ5ဦးကတော့ဆက်လက်ဖမ်းဆီးခံထားရတယ်လို့ပြောပါရယ်ဂျွန်လ12ရက်နေ့ကလည်းမလေးရှားနိုင်ငံကွာလာပီလာခရိုင်ထဲမှာအထောက်ထားမဲ့မြန်မာနိုင်ငံသား24ဦးကိုဖမ်းဆီးခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားပါရယ်ရှင်သတင်းဆောင်မအစီအစဉ်မှာအပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ချုပ် ILO ကပြဋ္ဌာန်းထားတဲ့အချက်တွေကိုစစ်ကောင်စီကပျောင်ပျောင်တင်းတင်းချိုးဖောက်နေတာကိုအရေးယူပေးဖို့ ILO ညီလာခံမှာတက်ရောက်နေတဲ့မြန်မာကိုယ်စားလှယ်တွေကတင်ပြတောင်းဆိုထားကြပါတယ်။မဝင်မထွန်းကတင်ပြထားပါတယ်ရှင်
။အပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ချုပ် ILO ရဲ့112ကြိမ်မြောက်ညီလာခံကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇွန်လ3ရက်နေ့ကနေ14ရက်နေ့အထိကျင်းပခဲ့ပါတယ်ဒီညီလာခံကိုမြို့သားညီညွတ်ရေးအစိုးရ NUG ကဦးဆောင်ပြီးတော့အစိုးရအလုံရှင်နဲ့အလုံသမား3ပွင့်ဆိုင်ကိုယ်စားလှယ်အဖွဲ့တွေနဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ် CTUN အဖွဲ့ဝင်တွေတက်ရောက်ခဲ့ကြပါတယ်လွတ်လပ်စွာအသင်းပင်ဖွဲ့စည်းခွင့်နဲ့အာဓမ္မခိုင်းစင်မှုဆိုင်ရာအချက်အလက်တွေကိုစစ်ကောင်စီကချိုးဖောက်နေတာကို ILO အနေနဲ့တသက်အထောက်အထားတွေနဲ့တကွအတည်ပြုထားပြီးလဲဖြစ်ပါတယ် ဒါကိုထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်ပေးဖို့မြန်မာကိုယ်စားလှယ်တွေကတောင်းဆိုခဲ့ကြတာပါ
လွတ်လပ်စွာအသိပင်ဖွဲ့စည်းခွင့်နဲ့အာရမလိုအားစီခိုင်းမှုပေါ့အဲ့ဒီမှာပို့ဆိုးလာတာကဒီစစ်မှုမထမ်းမနေရဥပဒေပေါ်လာပြီးတဲ့နောက်ပိုင်းမှာလူငယ်တွေကိုအတင်းအာရမစစ်သားအဖြစ်စုဆောင်းတဲ့ကိစ္စတွေကပို့ဆိုးလာတာဖြစ်တဲ့ကြောင့်မလို့ဒါတွေကိုအမြန်ဆုံးရပ်တန့်ဖို့ရေအဲသူတို့ကျူးလွန်ခဲ့မှုတွေအတွက်အရေးဘယ်လိုယူလို့ရမလဲဆိုတဲ့ ILO ရန်တရားထဲမှာဘယ်လိုအရေးယူလို့ရမလဲဆိုတာကိုဆွေးနွေးကြတယ်
ILO ရဲ့ပြဋ္ဌာန်းချက်တွေကိုအဖွဲ့ဝင်အနေနဲ့လိုက်နာပါမယ်လို့လက်မှတ်ရေးထိုးခဲ့တဲ့မြန်မာနိုင်ငံဟာစက်ကောင်စီလက်ထက်မှာတော့လွတ်လပ်စွာအသင်းအပင်ဖွဲ့စည်းခွင့်နဲ့အာရမခိုင်းစေမှုဆိုတဲ့အချက်တွေကိုချိုးဖောက်နေပါတယ်။ဒါတွေကို2023ခုနှစ်စက်တင်ဘာလ22ရက်နေ့က ILO ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလေးလာတွေ့ရှိပြီးအတည်ပြုထားပြီးဖြစ်ပါတယ်။စစ်တပ်ဟာတည်သူ 4,000 ကျော်ကိုတပ်ဖြတ်ခဲ့တာလူပေါင်း 26,000 နီးပါးကိုဖမ်းဆီးခဲ့တာတွေကိုလည်းအတည်ပြုချက်မှာဖော်ပြထားပါတယ်။စစ်ကောင်စီကိုနိုင်ငံတကာကထိရောက်တဲ့အရေးယူမှုတွေလှုပ်ဖို့လိုအပ်နေပြီလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အလုသမာဝန်ကြီးဌာနဒုဝန်ကြီးဦးကျော်နီကဆိုပါတယ
်။အဲလို Constitution Article 33အရာကတော့ဒီလိုမျိုး Commission Inquiry ရဲ့ဒီ recommendation တွေကိုလိုက်နာတာမျိုးပေါ့နော်ဒါမျိုးတွေမှာ article 33ရအရေးယူရမယ်ပေါ့
လွန်ခဲ့တဲ့2000ပြည့်နှစ်စစ်အစိုးရလက်ထက်တုန်းကလည်းအခုလိုအရေးယူမှုတွေလုပ်ခဲ့တဲ့အတွက်နိုင်ငံတကာစီးပွားရေးယင်းနှိမ့်မြုပ်နှံမှုလုပ်ငန်းတွေထွက်ခွာသွားတာမျိုးတွေရှိခဲ့ပူပါတယ်အမေမဖော်လို့တဲ့အလုသမားရေးဆောင်ရွက်နေသူတဦးကလည်းစကောင်စီအပေါ်အရေးယူရမှာပြည်သူတွေအပေါ်ထိခိုက်မှုကင်းတဲ့အရေးယူမှုမျိုးကိုလှုပ်စေချင်တယ်လို့ပြောပါတယ်အခုလို ILO ညီလာခံမှာစကောင်စီကိုအရေးယူပေးဖို့တင်ပြတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့တုံ့ပြန်ချက်ရဖို့စကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကို RFA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင
်။ဆက်လက်ပြီးထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့မြန်မာစစ်တပ်ရဲ့မဟာမိတ်ကရင်နယ်ကြားဆောင်တပ်ဟာအင်တာနက်လိမ်လည်မှုလူကုန်ကူးမှုနဲ့တခြားရာဇဝတ်မှုအမျိုးမျိုးကျူးလွန်နေပြီးတရုတ်ထိုင်းနဲ့မလေးရှားနိုင်ငံတွေအထိစီးပွားရေးဆက်နွယ်မှုတွေရှိနေတဲ့အကြောင်း Justice for Myanmar အဖွဲ့ကအစိုးရခန်းစာတစ်စောင်ထုတ်ပြန်ထားပါတယ်။ဒီအကြောင်းကိုကိုရဲကောင်မြင့်မောင်ကဆက်ပြီးပြောပြပါမယ်ရှင်။
ကရင်ပြည်နယ်မြောက်ရီမြို့နီကစစ်ကောင်စီမဟာမိတ်ကရင်နယ်ကြားဆောင်တပ်ဟာကြားဖြန်လို့ခေါ်တဲ့အင်တာနက်လိမ်ညာမှုတွေလူကုန်ကူးမှုနဲ့အခြားရာဇဝတ်မှုအမျိုးမျိုးကျူးလွန်ရမှာပါဝင်နေပြီးစီးပွားရေးလုပ်ငန်းအဆက်အသွယ်တွေကိုတရုတ်ထိုင်းနဲ့မလေးရှားနိုင်ငံတွေထိဖြန့်ကျက်နေတဲ့အထောက်အထားတွေတွေ့ရတဲ့အကြောင်း Justice for Myanmar အဖွဲ့ကအစိုးရခန်းစာကြောင်ထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ဟာကရင်နယ်ကြားဆောင်တပ်ရဲ့လုပ်ငန်းတွေစီကနေဝင်ဝင်ရနေတဲ့အတွက်ဒီရာဇဝတ်မှုတွေကိုခွင့်ပြုပေးထားတယ်လို့အစိုးရခန်းစာကဆိုပါတယ်Justice for Myanmar ရဲ့အစီရင်ခံစာပါအကြောင်းအရာတွေနဲ့ပတ်သက်လို့ကရင်နယ်ကြားဆောင်တပ်ကဗိုလ်မှူးကြီးစောချစ်သူကိုမေးမြန်းမှု RFA ကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်လာတာမရှိပါဘူး။ထိုင်းမြန်မာနယ်စပ်အနီးမှာရှိတဲ့ရွှေကုတ်ကိုဟာကရင်နယ်ကြားဆောင်တပ်ရဲ့အဓိကစီးပွားရေးလုပ်ငန်းဖြစ်ပြီးဗြိတိန်နိုင်ငံကနေပိတ်ဆို့အရေးယူထားတဲ့တရုတ်လုပ်ငန်းရှင်ရှီစီချန်ရဲ့ Yatai International Holding Group Company နဲ့ပူးပေါင်းပြီးတိစောက်လည်ပတ်နေတာဖြစ်တယ်လို့ဆိုပါတယ်။Yatai International ဟာထိုင်းနိုင်ငံဘတ်ချံမဲဆောက်မြို့လေစိတ်မှာဆိုင်ငန်းဖွင့်လှစ်ထားတယ်လို့လေစိတ်ရဲ့ဝက်ဆိုက်မှာဖော်ပြထားပြီးလေဆောင်ဌာနကတော့ Yatai International Company စီကဖြစ်စီကရင်နယ်ကြားစောင့်တပ်စီကဖြစ်စီငွေကြေးရယူထားတာရှိမရှိဖြေကြားဖို့ညင်းဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့တောင်ဘက်မှာလည်းတောင်မိန်ဥယျာဉ်လို့ခေါ်တဲ့ကြားဖြန့်လုပ်ငန်းတွေကိုလူကုန်ကူးခံထားတဲ့သူတွေနဲ့လေပတ်နေတဲ့နေရာတစ်ခုလည်းရှိနေပါတယ်။အဲ့ဒီတောင်မိန်ဥယျာဉ်ကိုအမေရိကန်ဆိုရကပိတ်ဆို့အရေးယူထားတဲ့တရုတ်လုပ်ငန်းရှင်ဝမ်ကော့ကွိုင်ခေါ်ရင်ကောင်ကျူဆိုသူရဲ့ယင်းနှိမ့်မြုံနှံမှုနဲ့တိစောက်ထားတာဖြစ်ပါတယ်။တစ်ချိန်ကရာဇဝတ်ကောင်ခေါင်းဆောင်တူဦးဖြစ်တဲ့တရုတ်လုပ်ငန်းရှင်ရင်ကောင်ကျူကိုမလေးရှားရဲတပ်ဖွဲ့ကအလို့ရှိနေသူဖြစ်တယ်လို့ Justice for Myanmar ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါ့အပြင်တရုတ်လုပ်ငန်းရှင်ရင်ကောင်ကျူဟာအဆက်အသွယ်ကောင်းတဲ့မလေးရှားနိုင်ငံသားတွေရဲ့ယင်းနှိမ့်မြုံနှံမှုတွေနဲ့တောင်မိန်ဥယျာဉ်လုပ်ငန်းကိုတိစောက်ခဲ့တာဖြစ်ပြီးယင်းနှိမ့်မြုံနှံမှုတွေထဲမှာမလေးရှားနိုင်ငံကထိတ်တန့်နိုင်ငံရေးသမားချို့လည်းပါဝင်နေတယ်လို့ဆိုပါတယ်။ဒီထဲမှာမလေးရှားအာဏာရပါတီ UNMO ကဝိုင်းရင်အမျိုးသမီးနိုင်ငံရေးသမားနဲ့ဒုဝန်ကြီးဟောင်းမာရှီတာအီဘရာဟင်နဲ့ခင်မွန်းဖြစ်သူတွေလည်းပါဝင်နေတယ်လို့အစိုးရခန်းစာကဆိုပါတယ် RFA ရဲ့ညီနောင်သတင်းဌာနဘီနာနျူးစ်ကနေကြားဖြန့်လုပ်ငန်းတွေလုပ်နေတဲ့တရုတ်လုပ်ငန်းရှင်နဲ့ဆက်ဆက်မှုအကြောင်းမေးမြန်းမှုမာရှီတာအီဘရာဟင်ရဲ့ဖုန်းကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ပြန်ဖြေဖို့စိတ်ဝင်စားကြောင်းသာအကြောင်းပြန်ခဲ့ပါတယ်ဒါပေမဲ့လေမာရှီတာအီဗရာဟင်ဟာအရင်ကလူမှုကွန်ရက်ဒီပေါ်မှာရေးသားနေတာတွေအရာ တရုတ်လုပ်ငန်းရှင်ရင်ကောင်ကျူနဲ့တိကျွမ်းနာတေးစားပြီးထောင်မင်းဥယျာဉ်လုပ်ငန်းနဲ့လည်းဆက်ဆက်မှုရှိနိုင်တဲ့အကြောင်း Justice for Myanmar ကသုံးသပ်ထားပါတယ်။အလားတူပဲထိုင်းမြန်မာနယ်စပ်ကကြားဖြန့်လုပ်ငန်းနဲ့မလေးရှားနိုင်ငံသားအချို့ရဲ့ဆက်ဆက်မှုအကြောင်းမေးမြန်းမှုမလေးရှားရဲချုပ်နဲ့ပြည်ထောင်စုဝန်ကြီးတို့ကိုဆက်သွယ်ခဲ့ရမှာလဲအကြောင်းဝန်ပြန်ပါဘူး။ဒီထိုင်းမြန်မာနယ်စပ်မှာအခြေစိုက်ပြီးအာရှနိုင်ငံတွေမှာဖြန့်ကျက်ထားတဲ့စီးပွားရေးလုပ်ငန်းကွန်ရက်ဟာကရင်ပြည်နယ်ကဒေသခံတွေမြန်မာနိုင်ငံကလူသားတွေနဲ့ကမ္ဘာအရက်ကလူကုန်ကူးခံရသူတွေကိုကျေးကျွန်လုံးအခြေအနေတွေနဲ့အတင်းကျပ်အလုပ်လုပ်ခိုင်းထားပါတယ်။သူတို့ရဲ့လိန်ညာမှုတွေကိုလည်းတစ်ကမ္ဘာလုံးကအင်တာနက်သုံးနေသူတွေခံစားနေကြပါတယ်။ဒါကြောင့်ဒီလုပ်ငန်းတွေနဲ့ဆက်ဆက်နေသူတွေကိုသက်ဆိုင်ရာနိုင်ငံအလုံးကစစ်ဆေးအရေးယူကြဖို့တရုတ်၊ဟောင်ကောင်၊ကမ္ဘောဒီးယား၊မလေးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံကအာဏာပိုင်တွေကို Justice for Myanmar ကတောင်းဆိုထားပါတယ်ခင်ဗျာ
။ဆက်လက်ပြီးမွန်တိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်။မငေရာပရိသတ်ညဘေကလန်စာတတိကွန်လိုင်းအိုကကိဒိုင်ပွိုင်ကတဆိုင်ကျောဆိုင်ကရဘာပရကာညီကောရဟနာမွေဖြစ်နေမိတာရအကြည့်ကြောင့်ထလရမဆိုင်အာဝေဖန်ဆာမောဆော့ဆတ်ဟာနောအိုမစ်ဆိုင်ထောကိတလီယန်တော့ဖောကကလာဒိုပဝိုင်ဒိုင်ဒဲကွိချက်ခေလုနိုတကောဟကွန်ကန်စင်နန်တော့ပက်ကရော့အတ်မဆောင်ပရိုင်နောပဟဘကနတောကနလွိပရင်ကလေးမောချက်ထောပတန်ထဘအာကနောဒိုတဝရဒိုင်မောပဝိုင်ဒိုင်ဒဲကလောင်းနော့ကွမ်ဘောကမကဲဟကွန်ကန်စင်နန်တော့ပက်ကရော့ချတ်မောကွိချက်ကကွိလန်သာသေးလုနိုတော့ပက်အတ်မဆောင်မနေမနေနုံကောကေတန်ကရာတော့ကလဟတောက်ကျုံစမုတ်တငောပဆောင်ကမကဲတောက်ကောင်စင်မနန်တော့ပတောကတော့ရောက်ချတ်မောကွိချက်ခေလုနိုတော့အတ်မဆောင်ကလန်ကချာနုကောညသစာမတလာကဲလကမ်ရာကွိချက်တတန်ဆန်နာလတော့ကတဲ့မဟဒိုက်မကဲတေကပဆောင်ကျောကတ်ကလန်ကနော့မတော့အတိုင်းငုံမဲစမုတ်လောယောခရာနော့ဟေမမကဲစန်ကစ်နာပဝိုင်ပဟတောက်နုကလေကေတန်ကရာလို့ဘဝိုင်းတိုင်းတဲ့ကွမ်အဘောကမကဲကရန်လူကကုန်းကောင်းစင်မလန်တော့ခွန်ကနကလောညဥထုကွမ်ကမောကတော့ဘလို့ကွမ်ကတဲ့ဟကုန်းကောင်းစင်မလန်တော့ကလင်းစမောစမုတ်မဖနေနေနုံလောကောကိပန်ကိတလကမ်ရာပရိသတ်ညဘေကလောင်မောအာဖေဖဲဆာမမတော့ညကမ်လိုင်းအောင်ဟတ်နုကကပုတ်လောဝစိတ်ကြဲမောင်တော့စမမငဲတော့ကိတော့ဆော့ကောတော့မခခွိလို့ပရင်နော်လေတန်ထဘာအာကနောလူမဟာရသေစာဘိကရန်မွန်ကကရင်ဟနာပူဟတက်စကပ်မရောလောအကရာကွမ်ကဟနာတော့ဝဲမငဲတော့ကတိကပုတ်လဝတော့ပရချေစိဘတ်နုံမကရာစမမငဲတော့ကေတော့ဆော့ကဆောင်ကောတော့မခတ်ခွေနုကောကေတန်ကရာကပုတ်လဝမနန်စိချေမောင်တော့ကတိကေတလယန်ဟေဆုံကဟမဟေကာတော့ကန်စီမနန်တော့မကွမ်ကမကွမ်စမုတ်လောပရင်အာကလွင်ကရာစမမငဲတော့ကေကြကလွန်ကုံမလုံးမငဲတော့မခတ်ခွေနုကောကဲလကမရာ
ဟုတ်ကရကွမ်ထမ်စာကရနာကွမ်ဆန်ကလွန်ကကွမ်ကချူကလာတောကတဲ့စောကစောနနောကောစွက်ချီဆွန်တောအပံရန်မက်ကရတနိုကလေးညချခမ်လကမ်ရာကရာကွမ်ကဟောမောင်ဒူကလောက်ဟနိုင်ကပုတ်လောပရစဲနုံမောဖောမက်ကလိုင်းတောကတဲ့ယောခရာမွေကေကော့စပပရင်စအငဲမကဲတကောဆောင်ကဟကုန်ကောင်စင်နန်တနောကလေးညသေစကွမ်ထမ်စမတလာကဲလကမ်ရာ
ပရဟတလီစိမန်အကရာကလောက်ကရာဟတလီစိမနီမန်ချက်ကဲကလာတာကုပ်ရတကကိုင်းဒီတကိုင်းကမရက်ကပုတ်လောဟိဟတာနန်နေနေမန်ချက်ကဲဟလငယ်တတိဖမိတကင်တောင်းတပိုင်တပိမန်မနေမလေ
ပရဘလနာကတဲ့ညသေစကလင်းကြောက်ကလင်းထန်သေစတကောจับကပရင်ကံကလောင်ကပရင်တပတန်ရင်တလိုင်းကဟေမန်ဟမဟေကကပုတ်လောစိချဲမန်တောကလေးကပုတ်ထကောညတောဟေစင်ပူကဲတောဖိုင်စအငဲကေရင်တလိုင်းကဟေမောပူကလေးကေတန်ကေဒါနေကပဝိုင်းဒင်းစံမရောညုံကလတ်မန်ကတဝရကရင်တဲ့စောကစံကန်စောကညာကန်ပေါမစံဘာတောမဒုနာနောဟတ်နုပရင်ပတောပခမနန်ကဟနိုင်တောဒိုင်ခေကင်ကလောင်ကရာစောကစံနနောစဘစ်ဝက်ရှိဆိုင်ဒါတတ်မနိုကလေးစမမငဲတော့ဟိကလစ်လကမ်ရာအကြည့်ကြောင့်လာမဆိုင်အားဖေဖဲဆာမွန်စွက်စောထာနောတော့တအားချမနော်ရာအန်ကွန်ဖမလော်ရာ
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစီမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်